ရုရှားနိုင်ငံမှာလာမယ့်2018သမ္မတရွေးကောက်ပွဲမတိုင်ခင်လက်ရှိလုံခြုံရေးဆိုင်ရာဌာနအများစုပေါင်းဝင်တဲ့အကြီးမားတဲ့ဝန်ကြီးဌာနအသစ်ကြီးတစ်ခုကိုဖွဲ့စည်းဖို့အတွက်စီစဉ်နေတယ်လို့အမည်မဖော်လို့တဲ့သတင်းရင်းမြစ်ကိုကိုကပြီးကောင်မဆန်ရုရှားသတင်းစာကဒီသတင်းပတ်ထဲမှာဖော်ပြပါတယ်။ဒီဩဇာကြီးမားတဲ့ဌာနကြီးကိုရုရှားလို MTV လို့အတောကခေါ်မဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာဝန်ကြီးဌာနလို့ခေါ်တယ်မှာဖြစ်ကြောင်းလည်းသတင်းမှာဖော်ပြပါတယ်။ဒါအပြင်ရုရှားအာဏာရှင်ဂျိုးဆက်စတာလင်လက်ထက်က1946ခုနှစ်ကနေ53ခုနှစ်သူပြေဆုံးချိန်အထိဖိနှိပ်အုပ်ချုပ်မှုတွေလုပ်ခဲ့တဲ့ဌာနကိုပေးထားတဲ့နာမည်နဲ့အတူတူပဲဖြစ်ပါတယ်။စတာလင်ကွယ်ကွန်ခဲ့တဲ့နောက်ပိုင်း MTV ကိုနာမည်ပြောင်းပြီးနိုင်ငံတော်လုံခြုံရေးကောင်စီလို့ခေါ်တဲ့ KGB လို့ခေါ်တွင်ခဲ့တာဖြစ်ပါတယ်။အခုဌာနသစ်ဖြစ်တဲ့ MGB ဟာ FSB လို့ခေါ်တဲ့လက်ရှိဗဟိုလုံခြုံရေးဌာနသမ္မတကိုစောင့်ရှောက်ရတဲ့ SPB အပါအဝင်ထိပ်တန်းအရာရှိကြီးတွေကိုစောင့်ရှောက်ရတဲ့FS လို့လုံခြုံရေးဌာနတွေကိုပေါင်းစုဖွဲ့စည်းမှဖြစ်ကြောင်းလည်းသတင်းမှဖော်ပြပါတယ်။ဒါ့အပြင် MGB ထဲမှာနိုင်ငံရုရှားရဲ့နိုင်ငံပြန်ပထောက်လိုင်းဆန်ရာ SVR ဌာနလည်းပါဝင်မှဖြစ်ပါတယ်။ဒီ MGB ဌာနထောက်လိုင်းလုပ်ငန်းတွေကလည်းနိုင်ငံတွင်းအရေးပါတဲ့ရာဇဝတ်မှုကိန်းတွေကိုကင်တွယ်မှဖြစ်တယ်လို့ MGB ဝန်ထမ်းတွေဟာပြည်ထောင်ရေးနဲ့စုံစမ်းထောက်လိုင်းကော်မတီတွေအပါအဝင်ရုရှားနိုင်ငံတွင်းကြံလုံခြုံရေးဌာနတွေရဲ့လုပ်ငန်းတွေကိုလည်းကြီးကြပ်မှဖြစ်ပါတယ်။